မြန်မာဘာဝင်ရှိတဲ့အောင်ရှားနိုင်ငံတချို့ကရေတပ်တွေနဲ့ရုရှားရေတပ်ကြောင့်မာလကာရေလက်ကြားမှာဒီကနေ့ကစပြီးပထမဆုံးအကြိမ်ဖြစ်ပူးတွဲစီရေးလေ့ကျင့်နေတယ်လို့အင်ဒိုနီးရှားရေတပ်ကပြောပါတယ်။မာလကာရေလက်ကြားဟာကမ္ဘာအရေးပါဆုံးရေလက်ကြောင်းတွေကတစ်ခုဖြစ်ပါတယ်။ပစိဖိတ်ဒေသအထူးသဖြင့်နယ်မြေတစ်ခုလုံးကိုသူပိုင်ပြည့်တရုတ်ကကျင်းညာထားတဲ့တောင်တရုတ်ပင်လယ်ပတ်ဝန် င်ပေါ်ဒါမှမဟုတ်စစ်လေရင်တွေနဲ့ပါဝင်ခဲ့ပြီးဖိလစ်ပိုင်ကတော့အွန်လိုင်းကနေလေ့လာသူဖြစ်ပါဝင်တက်ရောက်ခဲ့ပါတယ်။စီနေနေ့ထိလုပ်မဲ့ဒီစီရေးလေ့ကျင့်မှုဟာဒေသတွင်းမှာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့သားရဝပြောရေးအတွက်ဖြစ်တယ်လို့အာဆီယံဆိုင်ရာရစားတမန်ကြီးအလက်ဇန္ဒားအီဗန်နော့ဖ်ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အင်ဒိုနီးရှားမှတ်တရရဲ့တပ်ဖွဲ့ရဲ့တမူအစာရဲ့အဘူလာကဒီစီရေးလေ့ကျင့်မှုဟာရုရှားနဲ့အာဆီယံစစ်ဖက်တွေအကြားပူးပေါင်းဆောင်ရွက်မှုနဲ့နားလည်မှုပိုကောင်းစေမယ်လို့ပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကရည်ရွယ်တွေဟာအရင်ကလည်းအမေရိကန်နဲ့တရုတ်ရည်ရွယ်တွေနဲ့ပြီးကြစီပူးတွဲစီရေးလေ့ကျင့်ခဲ့မှုပါတယ်။အင်ဒိုနီးရှားဆိုရင်အမေရိကန်နဲ့ပူးတွဲပြီးဂါရူဒါရှီးလ်လို့အမည်ပေးထားတဲ့အကြီးအမားဆုံးနှစ်ပတ်လည်စီရေးလေ့ကျင့်မှုကိုပြီးခဲ့တဲ့ဩဂုတ်လကပဲလုပ်ခဲ့ပါသေးတယ်။